င်္ဂလာပါဦးကျော်စံသာရှင်
မင်္ဂလာပါမြတ်ဒီ
ဒီအာဆီယံဥက္ကဋ္ဌရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်အော်သမန်ဟာရှီမြာဒီဖေဗရူရီ6ရက်ကနေ10ရက်ထိမြန်မာနိုင်ငံကိုသွားခဲ့ပါတယ်အဲ့တော့ဒီကိစ္စနဲ့ပတ်သက်ပြီးတော့စစ်ကောင်စီဘက်ကတိတ်ပြီးတော့အလေးထားပုံမရဘူးလို့ပြောလို့ရမလား
အလေးမထားပါဘူးသိပြီတော့အစကတည်းကဒီအော်သမန်ဟာရှီမလေးရှားနိုင်ငံဥက္ကဋ္ဌဖြစ်နေအချိန်မှာမလေးရှားဝန်ကြီးချုပ်အန်ဝိုင်အီဗရာဟန်ကပြချထားလို့ဖြစ်ပါတယ်သူကမလေးရှားနိုင်ငံကြားရေးဝန်ကြီးဌာနရဲ့အတွင်းဝန်ချုပ်ဖြစ်တယ်ဝန်ထမ်းဆောင်တဲ့လူဖြစ်ပါတယ်အတွေ့အကြုံများတဲ့လူပါဆိုသူ့ကိုလွှတ်ပေးခဲ့တဲ့ကအဓိကသူပြောရမယ့် message ကစစ်ကောင်စီလုပ်နေတဲ့ရွေးကောက်ပွဲဟာအရေးမကြီးဘူးဒါကိုငါတို့မလို့ကြည့်ဘူးတကယ်ညင်းချမ်းအောင်ဘယ်ဆုံးနှိမ့်နိုင်ပြီးတော့ပေါ့လေဖြစ်ရှင်းလို့သာဖြစ်တယ်ဆိုတဲ့ message ကိုပြောဖို့လာတာအဲ့လိုပြောမယ်ဆိုတာကိုလည်းသူကကြိုပြီးတော့ဒါthe secret diplomacy or open diplomacy public diplomacy ဖြစ်တော့ကျိုးပြရကိုလူရင်းစီရပြီဒါပြောမယ်ဆိုတော့စစ်ကောင်စီကပူစီတာပေါ့ဆိုတော့စစ်ကောင်စီကကျိုးဆိုဖို့နေနေတာကတိတ်တမလာစီခြင်းမမဟုတ်ဘူးမလို့ဆိုတော့လက္ခဏာဖြစ်ကောင်ဖြစ်ပါလိမ့်မယ်လာတဲ့သတင်းကိုလည်းမီဒီယာတွေထဲမှာဘာမှအလေးထားတာမတွေ့ရပါဘူးဆိုတော့သူတို့အဓိကလူချင်းလှုပ်ချင်းနေတာကတရုတ်ရဲ့ဖိအားပေးတဲ့တိုက်တွန်းမှုနဲ့လုံမဲ့ရွေးကောက်ပွဲသာဖြစ်တယ်သူတို့ရဲ့legitimacy သူတို့တိုင်ဝင်ဖြစ်တယ်ဆိုတာဟုတ်တော်ရှိမဟုတ်တော်ရှိပြသဖို့အတွက်ဒီရွေးကောက်ပွဲနဲ့ပဲသူတို့ထပ်ပေါက်စွာရှိနေရဘူးဆိုတော့ဒါပဲသူတို့အဓိကထားတဲ့အာရှကိုလည်းသူတို့လုံးဝခရီးဆိုင်မှာမဟုတ်ပါဘူးအဲ့ဒီဖီအားတွေကိုတနည်းပြောရင်ကဘာဒက်အခုကတရုတ်ကပဲသူကဥစားပေးနေတာတရုတ်ကပြောတာကပဲသူလုံးမှဖြစ်မယ်ဆိုရက်ဟာစစ်ကောင်စီရဲ့မလွဲမဆောင်သာရွေးရမယ်လမ်းဖြစ်နေတဲ့အတွက်ကြောင့်လို့ပြောမှာပါအာရှကတော့တကြီးအလေးမထားတာတွေ့ရပါတယ်
အဲ့ဒီအာဆီယံအနေနဲ့မြန်မာရေးမှာထိထိရောက်ရောက်ဖြည့်ရှင်းနိုင်မယ့်အလားအလာရောရှိပါရဲ့လား
လောလောဆယ်တော့မတွေးရပါဘူးလောလောဆယ်တော့မတွေးရပါဘူးအာဆီယံနိုင်ငံတွေဟာဒီကသူတို့မှာအခက်အခဲတွေအများကြီးရှိနေတာပေါ့လေသူတို့ရဲ့အဓိကအခက်အခဲအတားရှိတာတော့ဒီအဖွဲ့ဝင်အားလုံးဘုံသဘောတူညီမှုရမှ consensus ပေါ့လေရမှတာလေသုံးဖြတ်ချက်ကိုချနိုင်တဲ့အခြေအနေဖြစ်ပါတယ်ဆိုတော့မြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့သူတို့လုပ်ချင်တဲ့ပြည်ရင်တဲ့ဖီအားကိုအဖွဲ့ဝင်နိုင်ငံတိုင်းအကုန်လုံးပဲလုံးဝသဘောမတူနိုင်တဲ့အခြေအနေရှိပါတယ်အဲ့ဒီထဲမှာအထူးသဖြင့်လာအိုစ်တို့ကင်ဘောဒီးယားတို့လိုပေါ့လေဗီယက်နမ်တို့နိုင်ငံတွေကသိပြီးတော့မတက်ကြွဘူးတက်တက်ကြွကြွရှိရမလေးရှားတို့အင်ဒိုနီးရှားတို့တက်ကြွတယ်ထိုင်းကလည်းဟိုလိုဒီလိုလိုအဲ့လိုဖီအားပေးတာထဲလောလောဆယ်ပြည်လည်သွားဖို့သာသူကလူချင်းတဲ့သဘောရှိရဆိုတော့ဒီ consensus ကအဓိကပြဿနာဖြစ်ပါတယ်နောက်တစ်ခုကလည်းပဲပြည်တွင်းရေးကိုဝင်မစွဖူးဆိုတဲ့ဟာပေါ့လေဖော်ဝင်နိုင်ငံရဲ့ပြည်တွင်းရေးကိုဝင်ဆွဲဖို့ဆိုတဲ့မူလရှိနေဆိုတော့ဒီဟာတွေရှိနေတဲ့အတွက်အာဆီယံထိထိရောက်ရောက်လုံလောက်နိုင်တဲ့အခြေအနေတော့မရှိဘူးလို့လောလောဆယ်မှာတွေးနေရပါတယ်။အ
ဲ့ဒီဘုံသဘောတူညီချက်၅ရက်ကရောဘယ်လောက်ထိအရေးပါပါလဲ။ဒါကိုပြန်ပြင်နိုင်မဲ့အလားအလာရောရှိလား
။သိအရေးပါပါတယ်။ဒီဘုံသဘောတူညီမှု၅ရက်မြန်မာနိုင်ငံမှာချမှတ်ထားတာကတော့တကယ်ဖြစ်တဲ့ကိစ္စပေါ့လေ။ဒါပေမဲ့လည်းအဓိကအဖြစ်ကသူတို့စောစောကပြောခဲ့တဲ့ consensus နဲ့ချခဲ့တာဒီဘုံသဘောတူညီချက်၅ရက်ကမှသိပြီးတော့ကြည်ကျဲတဲ့အောင်မြင်မှုလို့ပြောမှာဖြစ်ပါတယ်ဒီကချနိုင်ခဲ့တာဒါပေမဲ့လည်းအထက်ပါဝင်ဆွက်ပြီးတော့ပြောလို့မရစစ်ကောင်စီကနားမထောင်နိုင်ဘူးသူတို့ဒီထက်ပိုပြီးတော့တိုးပြီးတော့လုပ်ထန်ကြီးမရှိပါဘူးသူတို့မှာအာမေရိကအကန့်အသတ်တွေကရှိပါတယ်အာဆီယံအဖွဲ့ထောင်ကလေးကအဖွဲ့ဝင်လုံခဲ့တဲ့58ကအဖွဲ့ဝင်တွေဟာတနင်္ဂနွေနေ့တနင်္ဂနွေမတူကွဲပြားတဲ့နိုင်ငံရေးဝါဒတွေပဲအများကြီးရှိပါတယ်ဥရောပသမဂ္ဂမှာတော့ဒီမိုကရေစီတကယ်ဖြစ်ထွန်းအောင်မြန်မာသားလက်ခံမယ်ဆိုရယ်စီကံနဲ့မအောင်နဲ့လွတ်လပ်မှုဘလောက်ရှိရဲဆိုတာတိုင်းတာပြီးမှလက်ခံတာအာဆီယံမှာအဲ့လိုမှုပါဘူးပရင်သရစ်နဲ့အုပ်ချုပ်တဲ့နိုင်ငံလည်းရှိရယ်ကွန်မြူနီအာနာရှင်နိုင်ငံလည်းရှိရယ်ဆစ်အာနာရှင်အုပ်စုတဲ့နိုင်ငံလည်းရှိရယ်ဒီမိုကရေစီလှမ်းနေတဲ့နိုင်ငံလည်းရှိရယ်ဆိုတော့အဲ့လိုနိုင်ငံစနစ်ကွဲပြားတဲ့နိုင်ငံတွေကိုစုစည်းဖို့အတွက်ကတော့တရုတ်ပြည်တွင်းရဲ့တရားဝင်မဆွဲဘူးမင်းတို့ဘယ်လိုဘယ်လိုအုပ်ချုပ်ချုပ်ငါတို့ဘာမှမပြောလို့အဘိတခုဆုံးဖြတ်လဲအားလုံးသဘောတူမှဆုံးဖြတ်မယ်ဆိုတာနဲ့စီရင်ထားတာဖြစ်ပါတယ်အာဆီယံကဆိုတော့ဒီဟာတွေကိုပြုပြင်နိုင်ခြင်းမရှိသမျှကာလပတ်လုံးကတော့မြန်မာပြည်အရေးမှလည်းဆက်ပြီးတရတူပြီးဖိအားပေးဖို့ဆိုအခက်အခဲရှိပါလိမ့်မယ်သူတို့က
အဲ့တော့ဒီခုနပြောတဲ့အချက်တွေကိုမြန်မာနိုင်ငံအရေးမှကြတော့ချွင်းချက်ထားလို့မရပါဘူးလား
ချွင်းချက်ထားဖို့ဆိုတာကတော့အဲ့လိုအကြံပြုတဲ့လူတွေရှိပါတယ်အထူးသဖြင့်မလေးရှားတို့အင်ဒိုနီးရှားတို့ဘက်ကရေးရတယ်အဲ့နိုင်ငံရေးအတွေ့အကြုံရှိတဲ့နိုင်ငံသမားဟောင်းတွေဒီတာဝန်လောလောဆယ်ထမ်းဆောင်နေတဲ့အာပါလီမန်အမတ်တွေသူတို့ရေးရတာအများကြီးတွေ့ပါတယ်ဒီဟာကိုပြင်သစ်တယ်အာဆီယံဟာသူသဖြင့်ချွင်းချက်ထားတဲ့ပေါ်လေသူက မြန်မာနိုင်ငံအရင်နဲ့ပတ်သက်လို့ပေါ်တယ်ဒီကိစ္စမှာဆိုလို့ရှိရင် majority vote အများသဘောတူနဲ့ဆုံးဖြတ်တဲ့ပုံစံမျိုးတော့လုပ်သင့်တယ်ဆိုတာမျိုးရှိပါတယ်။ချွင်းချက် level ရှိပါတယ်အာရှမှာဟိုတုန်းကပါလေ minus x policy လာတစ်ခုရှိတယ်သူတို့ကဒီစီးပွားရေးကိစ္စနဲ့ပတ်သက်လိုက်ရင်အများဘုံသဘောတူညီမှာမဟုတ်ဘူး။သူတို့နိုင်ငံအတွက်သူတို့ဟာလုပ်သင့်တဲ့ဟာကိုလုပ်ရတယ်သူများမတိခိုက်ရင်ဆိုတာအဲ့ဒါမျိုးချွင်းချက်တွေရှိပါတယ်။ဆိုတော့မြန်မာနိုင်ငံအရင်မှလည်းအဲ့လိုချွင်းချက်ထားသင့်တယ်လို့တိုက်တွန်းတဲ့လူတွေကတော့ရှိပါတယ်ဒါပေမဲ့လောလောဆယ်တော့မတွေးရပါဘူးအဲ့ဒါသို့တော်လည်းပဲတချို့ကဘူးပျော်လင်းနေကြတယ်ပေါ့လေမကြခင်မှာအစ်စ်တီမောနိုင်ငံပေါ့လေတီမောလက်ဆေးဟာအာရှအဖွဲ့ဝင်နိုင်ငံဖြစ်လာလိမ့်မယ်ဖြစ်လာရင်တော့သူကမြန်မာအရေးအတွက်အများကြီးတိုက်တွန်းတယ်မြန်မာနိုင်ငံမှာဒီမိုကရေစီထွန်းအားရအတွက်အများကြီးတိုက်တွန်းနေတဲ့နိုင်ငံဖြစ်တဲ့အတွက်ကြောင့်အင်အားသာလာမှာပေါ့လေတမဲတော့ပူလာမှာပဲဆိုပြီးတော့မျောလင်းနေတဲ့လူလည်းရှိပါတယ
်ဒါပေမဲ့ဒီအရှိတီမောကဟိုနောက်ဆုံးမှဝင်လာမဲ့ဖွဲ့ဝင်နိုင်ငံလည်းဖြစ်တယ်နိုင်ငံလည်းတည်တည်လေးဘလောက်ထိဒီမြမရေးမှာသူကအရေးပါလာနိုင်လို့ပါလဲ
အရေးပါပါတယ်အခုနပြောတဲ့ consensus ဆိုတဲ့ကိစ္စဒီကိစ္စဒီနေရာမှာသွားပြီးတော့အဆုံးတဲ့နေတယ်ဆိုတော့အရှိတီမောကသဘောမတူဘူးဆိုရင်လည်းပဲဘာမှလုပ်လို့မရဘူးသူရောက်တဲ့ကံကွက်နိုင်တဲ့အခြေအနေလည်းရှိတယ်နောက်ပြီးအရှိတီမောဟာဒီမြမရေးကိုစကြတဲ့သူတို့ဒီလွတ်လပ်ရေးကျူးပန်းစဉ်တွေကမြန်မာနိုင်ငံရဲ့အဲ့ဒီခါမှာ68တော်လှန်ရေးအပြီးကာလဆိုတော့သူတို့ဟာအတူတူတွဲပြီးတော့အာဏာရှင်အုပ်ချုပ်ရေးကိုဆန့်ကျင်စစ်အုပ်ချုပ်ရေးကိုဆန့်ကျင်ခဲ့တဲ့အစဉ်လာလည်းရှိပေါ့လေလက်တွဲပြီးတော့အဲ့ဒီကြောင့်သူတို့နိုင်ငံမှာသူတို့အောင်မြင်သွားတဲ့အခါမှာအဲ့ဒီအစ်စ်ဒီမော့အစိုးရကဟိုတုန်းက NCDUB ပြည်တော်စုမြန်မာနိုင်ငံအဝေးရောက်အစိုးရကိုသူတို့စီမံလာပြီးအခြေစိုက်ပြီးဖိတ်ခေါ်ခဲ့တာတွေအများကြီးရောရှိခဲ့ပါတယ်ဆိုတော့အခုလည်းပဲအများရန်အာပီကန်လန်နေတဲ့နိုင်ငံဖြစ်ပါတယ်ဆိုတော့ East Timor ရဲ့စကားကတော့ဘာပဲဖြစ်ဖြစ်အဲ့ဒီမှာကြီးကျယ်ငယ်တဲ့မခွဲရဘူးပေါ့လေသူတို့ကဖိအားပေးနိုင်တဲ့နိုင်ငံတစ်ခုဖြစ်တဲ့တောင်မျောလင်းတဲ့လူအများကြီးရှိကြပါတယ်သူကတော်တော်လေးတိုက်ကြတော်အာပီရောအတရောရေးကြပါတယ်လက်တွေ့ကတော့ဘလောက်ဖြစ်လဲလို့ဆိုတော့တကယ်ရောက်လာမှပဲတွေ့ရမှာပေါ့လေ
အဲ့တော့နောက်တစ်ခုကဒီချီနေဒီမှာပေါ့မြန်မာနိုင်ငံကိုအာဆီယံအဖွဲ့တွေကထုတ်ပယ်လိုက်တဲ့အထိရောဖြစ်လာနိုင်မှာလား
မထင်ပါဘူးအာဆီယံကမြန်မာနိုင်ငံကိုအဖွဲ့ဝင်ဖြစ်လက်ခံခဲ့ရတာအဓိကလည်းပဲသူတို့အကြောင်းပြချက်ကလုံးဝပြစ်ပယ်ထားရင်တရုတ်ရင်ငွေထဲကိုလုံးဝအုပ်စုတွန်းပို့လို့ဖြစ်သွားမယ်ဆိုပြီးတော့အကြောင်းပြခဲ့ပြီးတော့လက်ခံခဲ့ရတာဖြစ်ပါတယ်ပြီးတော့သူတို့တဖြည်းဖြည်းလက်တွဲပြီးတော့ပြုပြင်မယ်ဆိုတော့ဒါမှမဖြစ်မလာခဲ့ပါဘူးဖြစ်မလာခဲ့တော့အခုခါမှာထုတ်ပြင်လည်းပဲပူတော်မှဆုံးမယ်အခုလည်းပဲတရုတ်ကပို့ပြီးတော့အပိုင်းကြီးရနေအခုတောင်မှပဲအမေရိကန်ကပြနေတဲ့အထောက်ပံ့တကူဘာမှမဆူတော့အထောက်ပံ့လေးရောယုံကြည်လိုက်တယ်ဆိုတော့မြန်မာနိုင်ငံဒီမိုကရေစီတော်လှန်ရေးအတွက်အမေရိကန်ရဲ့အကူအညီကိုလုံးဝမမျှော်လင့်နေတော့ဆိုပြီးတော့သုံးသပ်သူတွေရင်းနေကြပါတယ်။အဲဒီတော့တရုတ်စိတ်တိုင်းကြဝင်ရောက်ပြီးတော့ချေလက်ခွင့်ရသွားမှဖြစ်ပါတယ်။အာဆီယံလည်းဘာမှမတတ်နိုင်ဘူးဒီချိန်မှာအာဆီယံတော့သူတို့ကြိုးပမ်းကြည့်တာပေါ့လေ။အာဆီယံမှာအခုဥက္ကဋ္ဌဖြစ်နေတဲ့မလေးရှားနိုင်ငံဝန်ကြီးချုပ်အဘရာဟင်အနေနဲ့လည်းပဲသူကနောက်ထပ်အရွေးခံရဖို့ရဲ့သူရဲ့ political image ပေါ်လေပုံကြိတ်နိုင်ငံတကာမှာတက်လာဖို့အတွက်လူပြနေလို့တော့မှဝေဖန်ပြီးရေးတဲ့ပညာရှင်တွေရှိသွားတယ်ဆိုတော့သိပြီးတော့မပြောင်းလဲနိုင်ဘူးပေါ်လေဒီကိစ္စမှာဆိုတော့ဒီလိုအခြေအနေမျိုးမှာငါတို့ပြောတာနားမထောင်ရဘူးလားမင်းတို့ထုတ်ပြတယ်ဆိုတာမျိုးကတော့လုံးဝဖြစ်လာလိမ့်မယ်မဟုတ်ပါဘူးထုတ်ပြရင်လည်းပဲမြန်မာနိုင်ငံစစ်ကောင်စီကတော့သိပြီးတော့ဝန်းနေလိမ့်မယ်မထင်ပါဘူးဒီကလည်းပဲပို့ပြီးတော့ကျင်တဲ့အားမှာအဲမင်းတို့မလုပ်နိုင်လဲငါပဲလုပ်တော့မှာပါဆိုပြီးတော့သူလည်းလင်းစင်အတိုင်းဆက်ပြီးသွားလိမ့်မယ်ဖြစ်ပါတယ်အ
ဲ့ဒါဆိုရင်အာဆီယံကသူ့ရဲ့အဖွဲ့ဝင်နိုင်ငံတစ်ခုအနေနဲ့ပေါ့မြန်မာနိုင်ငံအရေးကိုဘာများဆက်ပြီးတော့လုပ်ပြီးနိုင်ပါဦးမလဲ
မြန်မာနိုင်ငံအတွက်အာဆီယံဘာများလုပ်ပြီးနိုင်မလဲဆိုတော့ခုနစစ်တီမောလာရင်တော့ဝင်နိုင်တော့အစနဲ့ပူကျဲလာမယ်တစ်ခုဖြစ်မယ်ဒါပေမဲ့ဒုံမြန်မေးရမယ်မိကုံကိုအာရှကမြန်မာနိုင်ငံကိုဗာမားလုပေးနိုင်မယ်ဆိုတော့မြန်မာနိုင်ငံကအာရှကိုဘယ်လိုလုပလိုက်မလဲဆိုတာပဲဖြစ်မရလို့ဖြစ်တယ်။ဘာလို့ဆိုတော့မြန်မာနိုင်ငံအတွက်အာရှန်ထဲမှာကွဲနေရပြီမြန်မာနိုင်ငံကိုဒီတချို့နိုင်ငံတွေကပေါ့လေဒီစစ်ကောင်စီရဲ့တရုတ်လမ်းစဉ်အတိုင်းစစ်ကောင်စီလုပေးမဲ့ရွေးကောက်ပွဲကိုတော့လက်ခံကြည့်ရင်းရဲ့အဲ့ဒီဘက်ခရင်ရင်းရဲ့ဆိုတော့မလေးရှားတို့အင်ဒိုနီးရှားတို့စင်ကာပူတို့အထူးကတိနိုင်ငံသုံးနိုင်ငံကတော့သူတို့လက်မခံနိုင်ဘူးဘာညာဆိုတော့ပြောကြတယ်ထိုင်းကတော့ဟိုလိုဒီလိုလိုသူစီးပွားရေးအဆက်အသွယ်နောက်ပြီးနေစားပြဿနာအတွက်သူဟာသူထွင်ကျင်တယ်ဆိုတော့ဒီအာဆီယံအဖွဲ့ကြီးမြန်မာနိုင်ငံအရေးကြောင့်တော်တော်လေးကွဲလွဲသွားနိုင်တယ်ဆိုပြီးတော့မှပြောနေကြပါတယ်တော်တော်ကအင်ဒိုနီးရှားကအိဝါရင်နိုင်ငံရေးသမားတယောက်ရေးတဲ့ဆောင်းပါးတစ်ခုထဲမှာသူကအကြံပေးထားပါတယ်သူတို့ရဲ့ အခုလက်ရှိသမ္မတမစ္စတာဆူဗီယန်တို့အနေနဲ့အာဆီယံကိုမြန်မာနိုင်ငံကိုထိတိကျကျတော့ဖိအားပေးနိုင်ဖို့အတွက်ကြိုးစားပါအာဆီယံကိုသူက Trigger ဆိုတာသူတို့ဖွဲ့ခဲ့တဲ့အဖွဲ့ရှိတယ်လေဆိုတော့အင်ဒိုနီးရှားဥက္ကဋ္ဌအနေနဲ့ Trigger မှာလည်းပဲဩဇာကြီးနေချက်ဖြစ်တယ်ဆိုတော့အဲ့ဒီကတဆင် Trigger သုံးဝင်းဆိုင်အဖွဲ့တဆင်အဲ့လိုဖိအားပေးဖို့အတွက်အာဆီယံကိုတွန်းပါမတွန်းနိုင်လို့အာဆီယံကြဆုံးသွားရင်အာဆီယံကြဆုံးတဲ့တိုင်ခံတွေမှာခင်ဗျားလည်းပါလိမ့်မယ်ဆိုတော့သမရတို့သူရေးတာတော့တွေ့ရပါတယ်ဟုတ်ပါတယ်ဆိုတော့အခုမေးရမယ့်မိကောင်ကအာဆီယံကမြန်မာနိုင်ငံကိုဘာလို့နိုင်သေးလဲဆိုတာနဲ့မြန်မာနိုင်ငံကြောင့်အာဆီယံဘာဖြစ်သွားနိုင်သလဲဆိုတာပဲမေးရမလို့ဖြစ်နေတယ်လို့ပြောမှာပါ
ဟုတ်ကဲ့ပါဦးကျော်စံသားရှင်အခုလိုဆွေးနွေးပြီးတဲ့အတွက်ကျေးဇူးတင်ပါတယ်